ာဆီယံအသင်းဝင်10နိုင်ငံရဲ့ဒီနေ့စီးပွားရေးအခြေအနေကို ADB အာရှပြည်သူ့ဘဏ်ကတော့သုံးသပ်တဲ့အခါမှာမြန်မာနိုင်ငံတစ်ခုသီးသာဆက်ရုပ်ကျဆင်းနေတာတွေ့ရပါတယ်။တိုက်ပြည်ရဲ့တရင်ထုတ်လုပ်မှုမှာဘရူနိုင်းကနှစ်သက်သမ900ခန့်လုံးသာတိုးတက်ပြီးဗီယက်နမ်က900ခန့်လုံးနဲ့တိုးတက်မှုအမြင့်ဆုံးဖြစ်နေပါတယ်။မြန်မာကတော့10ရာခိုင်နှုန်းအနှုတ်လက္ခဏာပြပြီးဆုတ်ယုတ်ကျဆင်းနေပါတယ်။မြန်မာမျက်စင်တိုးတက်မှုနှုန်းဟာ2019မှာ 6.9 ရာခိုင်နှုန်း2020မှာ 3.3 ရာခိုင်နှုန်းရှိခဲ့ရာကစစ်အာဏာသိမ်းလို့ကျဆင်းသွားရတယ်လို့ ADB ကဆိုပါတယ်။ကိုဗစ်ရောဂါကြောင့်စီးပွားရေးလုပ်ငန်းအများအပြားရပ်ဆိုင်ထားရတဲ့အတွက်နိုင်ငံတိုင်းလူလူစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေပါတယ်။အာရှစီးပွားရေးတိုးတက်မှုနှုန်းဟာ200ခန့်နှုန်းနဲ့300ခန့်နှုန်းအကြားမှာရှိပါလေ။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါအပြင်စစ်အာဏာသိမ်းရောဂါပါခံစားနေရတာမို့တိုက်ပြည်စီးပွားရေးဟာ100ခန့်နှုန်းကျဆင်းမယ်လို့ ADB ကကမှပါလေ။စစ်အာဏာသိမ်းမှုကြောင့်မြန်မာစီးပွားရေး100ခန့်နှုန်းကနေ200ခန့်နှုန်းအထိကျုံ့ဝင်သွားနိုင်တယ်လို့ကမ္ဘာ့ပံကကမှန်းတာပါလေ။
ကိုဗစ်ရောဂါပြန့်ပွားမှုကြောင့်စီးပွားရေးတိုးတက်မှုနှေးကွင်းနေချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုးတက်ရမယ့်အစားကြာစင်းဆုပ်ယုပ်သွားပါတယ်။အခုတော့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာ့ဘဏ်ကမြန်မာပြည်ထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ကိုဗစ်စီးပွားရေးနလန်ထနိုင်မှုအတွက်ဒေါ်လာတန်း350ထောက်ပံ့ဖို့ကမ္ဘာ့ဘဏ်ကမနစ်ကသဘောတူခဲ့တာပါ။ဂျပန်အစိုးရကလည်းကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းကြောင်းမတ်လမှာကြေညာပါတယ်ဂျပန်ကုမ္ပဏီပေါင်း450လောက်မြမကုန်ထုတ်လုပ်ငန်းကဏ္ဍမှာလုပ်ကိုင်နေတာကြောင့်ဂျပန်ပါဝင်မှုဟာတိတာထင်ရှားပါတယ်ဂျပန်နောက်ဆုတ်သွားတာကိုတရုတ်ကအခွင့်ကောင်းယူပြီးမြမနိုင်ငံမှာပုံမိုးရင်းနှီးမြှုပ်နှံလာနိုင်ပါတယ်စစ်တပ်ရဲ့အာဏာသိမ်းရောဂါဟာနိုင်ငံသားကုမ္ပဏီတွေကိုထိတ်လန့်စေတာမို့တရုတ်အတွက်အခွင့်ကောင်းလို့ဖြစ်နေပါတယ
်မြမဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့အမေရိကန်ဗြိတိန်နဲ့ကနေဒါကတော့စစ်ကောင်စီရဲ့ဒေါ်လာဝင်ပေါက်တွေကိုပိတ်ဆို့ဖို့အတွက်တံခါအရေးယူနေပါတယ်။ကြောက်မြင့်တဲ့ကြောက်စင်းလုပ်ငန်း၊ပလဲလုပ်ငန်း၊ပစ်လုပ်ငန်းစတာတွေကိုတံခါပိတ်ဆို့ကြပါတယ်။လွန်ခဲ့တဲ့ဧပြီလကတည်းကနေပြီးတော့မှကြောက်မြင့်ဒေါ်လာ30ဘူးရောင်းရပါတယ်။ကြောက်မြင့်လုပ်ငန်းဟာစစ်တပ်ပိုင်လို့ဖြစ်နေတာမို့ဒီလုပ်ငန်းကိုအရေးယူတာဟာအထူးရောက်ဆုံးတံခါမှုဖြစ်ပါတယ်။တဘာဝတောင်းဝင်းနဲ့ရေနံလုံငန်းမှာတိုးတွင်းနဲ့ရှက်ဘလွန်ကပေးတဲ့ဒေါ်လာတွေကိုစစ်ကောင်စီမတုံ့ပြန်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ Global Witness အဖွဲ့ကဆိုပါတယ
်။တန်ခတ်အရေးယူတဲ့ကာလမှာမြန်မာနိုင်ငံမှာရင်းနှီးနေတဲ့နိုင်ငံသားကုမ္ပဏီတွေဘယ်လိုဆက်လုပ်မယ်ဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ်။မတ်လအထိတွင်းကုန်65ရာခိုင်နှုန်းပို့ကုန်45ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်။မြန်မာပြည်မှာရင်းနှီးမြှုပ်နှံနေတဲ့နိုင်ငံသားလုပ်ငန်းရှင်အသင်း၁၀သင်းကစစ်တမ်းကောက်ယူပြီးအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။မင်းမြန်းတဲ့ကုမ္ပဏီ390ကျော်မှာနိုင်ငံသားကုမ္ပဏီက316ခုနဲ့မြန်မာကုမ္ပဏီက54ခုပါဝင်နေပါတယ်။အဲ့ဒီထဲမှာဂျပန်က182ခုပါဝင်ပြီးအနောက်တိုင်းက115ခု၊အာဆီယံ18ခု၊အိန္ဒိယ2ခုနဲ့တောင်ကိုရီးယား2ခုပါဝင်ပါတယ်။ဒီကုမ္ပဏီတွေဟာ2020တနှစ်လုံးကိုဗစ်ဒဏ်ခံရပေမဲ့အခြေအနေမပြတ်အောင်ထိန်းသိမ်းထားနိုင်ခဲ့တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ခရီးတဲ့လုပ်ငန်းကလွှဲရင်အလုပ်ရစားရတဲ့ကုမ္ပဏီဟာမရှိတဲ့လောက်ရှားပါတယ်လို့ဆိုပါတယ်။2021ဇန်နဝါရီလရောက်တော့ကုမ္ပဏီအများစုဟာလက်ရှိအခြေအနေကိုဆက်ထိန်းပြီးလုပ်ငန်းတိုးချနိုင်ဖို့စီမံချက်တွေလှုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ February 1ဆင်အနာသိမ်းမှုကြောင့်စီမချက်အားလုံးရပ်ဆိုင်းသွားပါတယ်။ဆင်အနာသိမ်းပြီးနှစ်လအကြာမှာရင်ဆိုင်ရတဲ့ဒုက္ခဟာတစ်နှစ်လုံးကိုဗစ်ရောဂါကြောင့်ခံရတာတဲ့ပိုဆိုးတယ်လို့ကုမ္ပဏီတွေကပြောပါတယ်။ဝင်ငွေလုံးဝမရှိတော့လို့လုပ်ငန်းရပ်ဆိုင်းလိုက်ရတဲ့ကုမ္ပဏီတွေများပြားလာပါတယ်။ဆင်အနာသိမ်းမှုကြောင့်ဝင်ငွေကျဆင်းနေတော့ဆက်လက်ရပ်တည်နိုင်ဖို့အတွက်အလုပ်သမားကိုလစာလျှော့ပေးတာမျိုးတွေရှိလာပါတယ်။အလုတ်သမားရှော့ပြစ်တာလည်းများပြားလာပါသေး။ဒါပေမဲ့ဒီနှစ်ကုန်မှာနိုင်ငံရေးစီးပွားရေးအခြေအနေကောင်းလာမလားလို့စောင့်ကြည့်နေတဲ့ကုမ္ပဏီတွေလည်းအများကြီးရှိပါသေးတယ်။အောက်တိုဘာလလောက်မှာအခြေအနေကောင်းလာဘူးဆိုရင်တော့ လုပ်ငန်းအားလုံးရပ်ဆိုင်ပြီးတွက်ခွာမဲ့ကုမ္ပဏီတွေတိုးပွားလာနိုင်တယ်လို့နိုင်ငံခြားကုမ္ပဏီစစ်တမ်းမှသုံးသပ်ကြပါတယ်ခင်ဗျာ။